ဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကယူကရိန်းစစ်ပွဲအဆုံးသတ်ရေးကိုနှစ်နိုင်ငံသဘောတူတောင်းဆိုလိုက်ကြပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်ကြဖို့တနင်္ဂနွေနေ့ကသဘောတူလိုက်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်ကီရှိဒါဟာဗီယက်နမ်မှာရောက်ရှိနေပြီးဗီယက်နမ်ဝန်ကြီးချုပ်ဖဲမင်းစင်နဲ့တွေ့ဆုံဆွေးနွေးအပြီးမှာသတင်းတော်တွေကိုအခုလိုပြောခဲ့တာပါယူကရိန်းနဲ့တောင်အာရှပင်လယ်အငင်းပွားမှုတွေကိုလည်းသူတို့ဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးချုပ်တွေကဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတရုတ်၊ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းတို့ဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေကြပါတယ်။အင်အားသုံးပြီးလက်ရှိအခြေအနေကိုပြောင်းလဲတဲ့ဘယ်ပြောင်းလဲမှုမျိုးကိုမဆိုကျွန်တော်တို့အတိမတ်မပြုတ်နိုင်ပါဘူးလို့ယူကရိန်းအချက်တဲနဲ့တောင်တရုတ်ပင်လယ်ပြင်တို့ကိုရည်ညွှန်းပြီးကီရှိဒါကပြောပါတယ်။ယူကရိန်းစစ်ကိုချက်ချင်းအဆုံးသတ်ဖို့လိုအပ်ကြောင်းတိုင်းနိုင်ငံလုံးကသဘောတူကြပါတယ်လို့သူကဆိုပါတယ်။ဂျပန်နိုင်ငံဟာဗီယက်နမ်ရဲ့ဖွံ့ဖြိုးတိုးတက်မှုအကူအညီအများဆုံးပေးတဲ့နိုင်ငံဖြစ်ပြီးနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုမှာတတိယအကြီးဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံလည်းဖြစ်ပါတယ်။